ရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးပြီးတော့ဒုက္ခသည်စခန်းတွေမှာနေထိုင်ကြသူတွေအနေနဲ့စခန်းတွေမှာစားဝတ်နေရအခက်အခဲရှိလာလို့လုံခဲ့တဲ့လပိုင်းကနေစလို့သူတို့ရဲ့သဘောဆန္ဒအလျောက်မြန်မာနိုင်ငံဘက်ကိုအတုံးလိုက်တချို့ပြန်လာနေကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့ကလည်းမွတ်စလင်26ဦးဟာတနင်္ဂနွေနေ့ဆက်ကြိုဆိုရေးစခန်းကနေတဆင့်သူတို့ရဲ့ဆန္ဒအလျောက်နေရက်ကိုပြန်လာခဲ့ကြပေမဲ့လို့စခန်းထဲမှာကြံနေတဲ့အများစုကတော့တစ်ဖက်နိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေရဲ့ရန်ကိုတောက်လို့မပြန်ရဲကြဘူးလို့ရပြန်လာသူတို့ကပြောပါတယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတာနည်းနည်းလောက်ကြာလာခဲ့ပြီနော်စက်တင်ဘာ25ရက်နေ့ကမိမိသဘောဆန္ဒလျောက်ဒီတွင်းကိုပြန်ဝင်လာတဲ့မွတ်စလင်ရွာသား26ယောက်ဟာလက်ရှိမောင်သောမြို့နယ်တွင်နေရရင်းမှာပြန်လည်အချင်းချနေထိုင်နေပြီဖြစ်ပါတယ်လက်ရှိဦးရှင်းကျကျေးရွာကပြန်လည်ဝင်ရောက်လာသူ73ဦးရှိနေပြီသောဝနေထိုင်ရေးချင်းတွေကိုတော့ကျေးရွာအုပ်ချုပ်ရေးမှူးဦးဖီရက်ကအခုလိုပြောပါတယ
်ကျွန်တော်တို့ရွာကမင်္ဂလာဒေ့ရှ်ကရောက်လာတဲ့လူကစုစုပေါင်း70ယောက်ရှိပါတယ်အခုရွာမှာရှိတာကသူတို့ဒီမှာကျန်သူနာဗင်နေတာပ
ါကျေးရွာပြင်ကျေးရွာမှာလည်းပြန်လည်ဝင်ရောက်လာသူ70ဦးရှိနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားပြီးဒုက္ခတွေစကားမှာသောဝနေရေးခက်ခဲကြောင်ဒီပြင်ပြန်ဝင်လာရတယ်လို့နေရပြန်သူတူကပြောပါတယ်
မင်းရရောက်တော့ဘာကြီးရှိကြည့်နေလို့ဟာဆောင်းဝင်းကြီးရဲ့ပညာရှိရှမာကြီးအဲ့ဒါကြောင့်လေအခက်ကြီးလို့ပြောတာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းဆောင်သွားသူတို့နေရပြန်ချင်ပေမဲ့လည်းတစ်ဖက်နိုင်ငံကအကြမ်းဖက်ဖွဲ့စည်းရန်ကိုကြောင်းလိုက်ရတယ်လို့လည်းတခြားနေရပြန်သူကျုပ်ရုပ်ပြင်ရွာသားတို့ကအခုလိုပြောပါတယ
်ဒီဘက်ကလည်းကျွန်တော်တို့အစိုးရကတော့ကျွန်တော်လက်ခံဖို့လည်းအစီအစဉ်ရှိပါတယ်လာနေခိုင်လည်းလာခိုင်နေပါတယ်ဒါဆိုလာကြတာကတော့ကျောင်းဖားတွေကသူတို့ကြောက်နေတယ်လို့ပဲကျွန်တော်တို့ကြားရရပါ
တယ်။လက်ရှိပြည်တွင်းပြန်ဝင်ရောက်လာသူတွေပါဝင်ဦးရှင်းကျကျေးရွာ၊ကျက်ရိုးပြင်ကျေးရွာ၊ကပ်ပကောင်းကျေးရွာ၊မြော့ကောင်ကျေးရွာစတဲ့မွတ်စလင်ကျေးရွာတွေကိုအကီဒီဆိုင်ရာချက်စင်ဒီအဖွဲ့ ICRC ကနေကူညီပေးထားတယ်လို့ကျက်ရိုးပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးမင်းနိုင်ကဆိုပါတယ
်။လက်ရှိရွာမှာနေတဲ့လူပေါ်တော့အကြေဒီတော့ဖက်လာဘူးသူတို့မနေရလာတာနဲ့စိတ်ကြည်လို့မရဘူး။ပါစရာပြည့်ဖက်ဒီပက်ကလာမယ်စီကျွန်တော်တို့တင်ဖို့မယ်။
ဒီခိုင်ပြည်နယ်မောင်သောခရိုင်တွင်2018ခုနှစ်ဩဂုတ်လမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်သမတော်ကနေနေမီရှင်းလင်းကြီးနဲ့လုံခြုံရေးဆောင်ရွက်မှုတွင်ဒေသခံမွတ်စလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆွဲပြေးသွားကြောင်းကုလသမဂ္ဂကလည်းထုတ်ပြန်ထားပါသည်။ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရနေရာစုဖွဲ့သူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်လက်ခံဖို့အတွက်2018ခုနှစ်နှစ်ဆန်းပိုင်းကလေးကမြန်မာသုရကပြန်လည်စစ်ဆေးရေးစခန်းတွေဖွင့်ပြီးပြင်ဆင်ဆောင်ရွက်လာခဲ့တာပါ2019ခုနှစ်စက်တင်ဘာလတန်းထိတော့မိမိစံစားလျောက်နေရပြန်သူ300နီးပါးရှိနေပြီးသူတို့တွေဟာနေရရင်းမှာခြေချနေထိုင်ကြတယ်လို့တပ်ဖိုးကောင်ကျေစုလက်ခံရေးစခန်းအထွေထွေအုပ်ချုပ်ရေးမှူးရုံးညွန်ကြားရေးမှူးဦးစိုးရွှေအောင်ကပြောပါတယ
်25ရက်နေ့26ရက်ဆိုတော့ဟိုအားနဲ့ကျွန်တော်300လောက်တော့ရှိရောသူတို့တဘောစံစားလျောက်ခွင့်ပြုချက်တွေတောင်းပြီးတော့ဒီစခန်းကိုဝင်လာတယ်လို့ဒီဖြစ်ရဆိုတော့သူတို့ဒီဒီကမှာသူတို့နေကြရရှိတယ်သူတို့စူတာမှုတွေရှိလို့ပြန်လာတဲ့လူတွေရှိပါတယ်သူတို့နေခဲ့တဲ့ရွာတွေကကြီးရွာတာဝန်ခံတွေကြီးရွာအုပ်ချုပ်မှုတွေနဲ့သူတို့စဉ်းစားခြင်းတွေကသူတို့ဆက်တွေ့ပြီးတော့တခါလဲလာတာဖြစ်တဲ့အတွက်သူတို့နေထိုင်တဲ့နေရာတွေကကြီးရွာဖြစ်တဲ့အဲဒီနေရာတွေမှာပဲပြန်ပြီးတော့နေထိုင်ပါတယ
်သူတို့စံတန်းခရဝေရောက်လာသူတွေကို UNHRD ဟောနေရစွန့်ခွာများပြန်လည်လက်ခံရေးလုပ်ငန်းဖွဲ့ကနေစစ်ဆေးလက်ခံခဲ့ပြီး၎င်းတို့စံတန်းရ NGO ကိုဆုပ်ပေးပြီးမူလနေထိုင်ရာနေရာတွေကိုပို့ဆောင်ပေးခြင်းတွေလှုပ်ဆောင်ခဲ့တယ်လို့လည်းမြန်မာအာဏာပိုင်တစ်ဖက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုးရွားတို့ညှိနှိုင်းခဲ့ရမှာနိုင်ငံသဘောတူညီချက်ရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လမှာစီစဉ်ချက်တွေမအောင်မြင်ခဲ့ပါဘူးမြန်မာဆိုးရွားကတော့တစ်ဖက်နိုင်ငံကိုဆွဲပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာလက်မခံပေမဲ့သူတို့တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်ဆိုးရွားနဲ့နားလည်မှုစာကျွန်းလာလက်မှတ်ရေးဆိုလှုပ်ဆောင်နေပြီးစစ်ဆောင်ဒုက္ခသည်တွေပြန်လက်ခံဖို့ကြိုးစားနေတာအခုချိန်ထိတော့မအောင်မြင်သေးပါဘူးခင်ဗျာ